I pay homage to the Triple Gem, and I'd like to offer this Katina song, Katina message, to the people present here today and beyond, here in Singapore and also everywhere in the world. Katina, when we hear the word Katina in the Theravada Buddhist tradition, we understand that lay people bring a piece of rope like this and offer it to monks like myself and like my brother monks here. This is all that people have in mind. But actually, the Buddha, you know, has in his mind a lot more than this. Katina is about the harmony of the society. The harmony of the society. The harmony of the society is very difficult to attain. Forget about the whole society, even in one family. The harmony, happy coexistence, peaceful coexistence of a family is already hard enough to achieve. A bigger unit like an organization, we see often, we hear often, we witness often how people in an organization can fall out with each other, creating disharmony. This happened everywhere in the world, and from the time, you know, immemorial up to our day, this kind of difficult relationship between people, what we usually call today intrapersonal relationship. This difficulty has always been there. It's part of a human shortcoming. So the Buddha offered the Katina practice as one of the ways to address this problem. The Buddha said, harmony can be achieved through what we call fair distribution. This is one of the means to achieve harmony. Fairer distribution. If somebody, okay, we have food today, we have a lot of food. If somebody has taken half of it, put 50% of it, and the other, the rest, 99 people, we have to contend with the other half, with 50%. This is not fair. You're going to create dissatisfaction leading to disharmony in the society. You know, communism came about because of the problem of distribution, economic distribution in the world. The capitalist, they exploited the workers and they didn't take care of the worker. They didn't share the benefit with employees. They were selfish. Because of that, the working force was suffering. And some people who stood up to speak for the oppressed working folks, like Karl Marx, that theory, socialism, Marxism, as we all know, it was presented as a way to address the inequality. So distribution has been a problem in the history of human world. And how do we do that? How do we achieve that? This is a million-dollar question. No one has the perfect answer. In the United Kingdom, where I reside, where I have been residing for the last 20 years, the conservative thinkers, the Conservative Party, they think that you have to encourage rich people, hardworking people. Don't tax them too much. Okay, you have to give them tax relief as a way of encouraging them to invest more and more. If you invest more, what happened? Those people, they will invest more and create more jobs. And if more people are employing those people, they will be able to look after themselves. So that's distribution through job creation, the conservative ideas. But the Labour and the Social Democrat, they think differently. They think you cannot trust the rich to distribute. The government has to interfere. The government has to tax, has to take, you know, as much tax as possible from the rich people, from multinational corporates, and then create welfare for the needy. Hospitals, pension, healthcare, schools, nursery, you name it. Two ways of distribution. None of them is perfect, depending on the good heart of the people who implement those policies. Both of them, they can be beneficial. The Buddha said, distribution, there must be among people. Sharing, there must be. There must be sharing. Otherwise, we cannot coexist. Two people cannot coexist as a family, as a spouse, as husband and wife, if they don't share. Brothers and sisters, by the time they stop sharing, they start becoming strangers. Strangers, among strangers, but by the time they start sharing, they become friends and relatives. So harmony of the society, the causes for harmony of society in Bali is called Sangha Wattu. In Burmese, we call Tingha Utu. So the first one is called Dana. There must be distribution, there must be sharing. When there is sharing, it's possible for people to speak nicely towards each other. If they think everything is fair, or most of the things are fair, the system is fair, then people, we speak to, you know, nicely towards each other, because inside their mind, inside their heart, they feel good. In Pali, this is called Beya Vajja. That's a nice conversation between people. But another one is another cause for harmony is to treat each other just, you know, to treat others just like you treat yourself. Meaning, you know, equal treatment, equal opportunity, like that. Sammanadatta. And the last one is, you know, to try to help each other, to try to to share, you know, with each other, to cultivate good wishes for each other. Attacharya. These four guidelines, they are considered to be the causes for the harmony of the society. Then, how does the Gatina have anything to do with those things? Right now, because the robe is ready-made, you wouldn't know that the Gatina or Gatay thing has anything to do with this. So we have to go back more than 2,000 years in human history, where when we didn't have textile industry, advanced textile industry, everybody had to make their own clothes. Monks were no exception. They had to make their own clothes. Meaning, the resources were scarce. And distribution was more meaningful. Well, even today, distribution, sharing is very meaningful. When you talk about war in the world, that's because people don't agree sharing with each other. Maybe water resources. During the Buddha's time, the Rohini River, two kingdoms were fighting with each other because they couldn't agree how to share the water resources. And we have water resources sharing problem like Mekong River in Southeast Asia, Brahmaputra River in South India, Danube River in Europe, for example, and many other rivers in Latin and North America. This is just to give you one example. You go back to First World War, Second World War, it's about sharing the land, sharing resources, and people fought over that. People wasted millions of lives. That is why, as a human being, we must be conscious of the importance of a fair distribution among ourselves. During the Buddha's time, when monks had to make robe for themselves, the Buddha said, yes, you can do that, but don't spend too much time accumulating materials. The Buddha wanted monks to study the Dhamma, to practice the Dhamma more, not accumulating. That is why the Buddha said, okay, I give you 1 month. You can take 1 month to make your robe. Katain ding and dalabe. Lu kwen pyure. Today is about offering, but those days is not about offering, it's about making. It's about making robes. Monks are allowed to make robes within 1 month. But not everybody is qualified to make robes. Even though you know how to make, you can't do this. There are some conditions for you that you have to fulfill before you do this. Number one is you have to live with the community at least for 3 months. If you don't live with the community, if you live by yourself, you are not learning to be part of the community. You are not contributing to the society. You are not experiencing what kind of difficulty there is to live in a community. When we live in a community, you have communal problems. Sometimes you think you do more, but you get less credit. In the company, at home, you know, you put in a lot of work, but you get very little mention and credit. But you think somebody else put in as little effort as possible. Nevertheless, they still get a lot of credit and benefit. You can see dissatisfaction arises. Jealousy arises. The Buddha said in the Sakkapanha Sutta, in the discussion with the King of God, Takapinyato, one of the discourses favorite to Mahasiswara has given a detailed explanation of this discourse, Takapinyato. It's available both in English and in Burmese. The gist of this teaching is that in the world, people fight because of jealousy. Jealousy, when there are no fair distribution. Jealousy, because somebody is doing better than you, somebody is more beautiful than you, somebody has a nicer car than you, has a bigger house than you, has a nicer bag, has a more expensive bag than you. All those things, they can cause insecure mind. They can cause your mind to become insecure. With insecure mind, your emotion becomes disruptive. We call this destructive emotion. Destructive emotion in Pali is called dosa, dodha. Dodha means destructive emotion. The mind becomes destructive, the thought becomes destructive, then no more nice talking. Piya vajja, no more. Our language becomes divisive, abusive, gossip, like that. So you can see disharmony is arising. That is why we need to live in a society and learn how to share, how to forgive, how to let go. At top Western university, including where I am, researchers they observe if students come from a family where they are just one child, where they are the only one child, those students, they don't know how to share. They have no consideration for other people. They go into lab For example, okay, if they are science students, they use instrument without any consideration for the student coming next, because everybody has to share the instruments, the experimental instrument in the lab. No university can afford to keep one set of instrument for each student. Student will have to share. But people who come from a family and with only one child, they have never learned how to share at home. As a result, they just leave the instruments scattered all over the places, messy. The next person who comes, we have to spend a lot of time finding out where things are. You can see how it's unfair, how the person unnecessarily has to waste time locating the instruments. In the same way, using the canteen, using the public transport, public spaces, people who have never lived in the society, they have no consideration. They have no consideration for other people. As a result, they cause a lot of disharmony. So the Buddha said, monks, if you live alone by yourself, you're not qualified to receive this robe. You're not qualified. Amyane vamaso vu dabare nere sui. Dabare nere sui. Containing, ဟုတ်တနည်းအားလည်းမနေဘူးဆိုရင်ပေါ့တနည်းအားလည်းမှာ၃လလည်းမနေဘူးဆိုခထင်းတဲ့ကလက်ခံမရဘူးခထင်းတဲ့ကလူကျင်တဲ့တခါညအရှိတဲ့ဒါမဲ့အဲ့ဒီဘုန်းကြီးကခထင်းတဲ့ကလက်ခံမရဘူးတနည်းအားထဲမှာနေရမယ်၃လနေရမယ်၃လနေရမယ်ဆိုတဲ့ကရဟန်းဒီမနက်စတေကမြူနတီယဟန်းကမြူနတီနဲ့ပြင်
The Buddha, a kind of okay, require the monks to learn how to live in community, with lay community, with monks community, at least 3 months. But if we live together 3 months, are we then automatically qualifying for the Katina robe? No, not yet. There is one more. During the 3 months, we might have fallen out with each other and stopped talking to each other. Dola adudu ne wasu reka. Dabha po dabha mechina pene. Sagamu pyowe. Tidai ne ne le. Nga nga ne da. ဘာမဆိုင်လာမပြောနဲ့အဲ့ဒီသဘောမျိုးနဲ့အဲ့ဒီတိုင်းနေရင်တဲ့ကထိန်တီဖုန်းကထိန်သင်္ကန်းလက်ခံမရဘူးလူတိုင်းလူဘယ်လောက်ပဲရှိရှိလက်ခံမရဘူးအဲ့ဒါကြောင့်ဝါကျွတ်တဲ့နေမှာဘာလုပ်ဖို့လိုလို့ဆိုတော့ဟိုတန်ဃာတွေအကုန်လုံးစုပြီးတော့ဘဝရဏဆိုတဲ့ရှိတယ်တအ
open society အတွက် democratic society အတွက်အရန်အရေးကြီးတယ်။ဘာဖြစ်လို့ရောဆိုတော့အဲ့ဒီသုံးလအတွင်းမှာအတူတူနေလို့အစင်မပြေလို့စကားများခဲ့လို့မတည့်ဘူးဆိုရင်စကားမပြောဘူးဆိုရင်ဟာမနီမရနိုင်တော့အဲ့ဒါအဲ့ဒီနေ့မှာဝါကျွတ်တဲ့နေ့မှာအတူတူ
စီဝေးပြီးတော့တန်ခါအားလုံးစီဝေးပြီးတော့အပါတိုင်းအပါတိုင်းအကြီးဆုံးဆရာတော်ကနေစပြီးတော့အငယ်ဆုံးယဟန်နေတိအကုန်လုံးတန်းတူ တန်ဃာတို့အားလုံးကိုဖိတ်ကြားတယ်တန်ဃာတို့ရှင်သူမြတ်များတပည့်တော်ဖို့မှတပည့်တော်တစ်ခုခုမှားလုတ်ခဲ့တယ်လို့စိတ်ထဲမှာတန်တရားဖြစ်ရင်မဟုတ်ရင်ကြားသူများပြောတာကြားခဲ့မဟုတ်ရင်မျက်စိနဲ့ကိုယ်တိုင်မြင်ခဲ့ရင်သုံးခုတန်တရားရှိရင်ကြားရင်မျက်စိနဲ့မြင်ရင်တပည့်တော်ကိုပြောပါဆုံးပါပါအဲ့ဒီလို open invitation ပြောရတယ်အပြောမခံတဲ့ယဟန်ကသံဃာတိတဲ့အဘဆိုရယ်ချက်ချင်းတင်တယ်အကြီးဒုတိယအကြီးဆုံးအဘပဲအပြစ်တင်တယ်ဒါ community harmony တဲ့မြတ်စွာဘုရားကဟိုချမှတ်ထားတယ်စီကံတယ်So at the end of the 3 months, all the monks will have to come together and extend an open invitation to every other monks to request them to point out their fault. If simply they are just in doubt or they have heard it from someone else or if they have seen it themselves,I have to extend it to the youngest monk and the youngest monk have to extend it to me. Everybody is equal. This is an open society. We have to communicate. If there is no communication channel, if the communication channel is not open or is not working properly,Community harmony cannot last long. There must be a way to air your grievances, to address them, and the community will have to come together to do that. Pawarana ni lukore nyamana. Yahani, eri ne ma adudu su pido, tabasi tabasi.တန်ဃာတို့အားလုံးကိုသံဃံဖန်တေဘဝရိမိဒိဋ္ဌေနာဝံသူဌေနာဝံပရိသံဃာယဝံဝတ္တန္ထုမံအာယတမံတော်အနုကံပံဥပါဒါယပတ္တံတော်ပဋိကရိတံအရှင်ဘုရားတို့သံဃာတို့အားလုံးကိုတပည့်တော်ကဖိတ်ကြားပါတယ်တပည့်တော်အဖို့တပည့်တော်အဖို့မှာတစုံတစ်ခုအဖြစ်တန်တရားရှိလို့ပဲဖြစ်ဖြစ်ကြားလို့ပဲဖြစ်ဖြစ်မြင်လို့ပဲဖြစ်ဖြစ်ရှိခဲ့တယ်ဆိုရင်ပြောပါတနာပြီးတော့ပြောပါတပည့်တော်အဲ့ဒီအဖြစ်ကိုပြင်ဆင်ပါမယ်အကြီးဆုံးဆရာတော်ကြီးကနေပြီးတော့အငယ်ဆုံးယဟန်အထိအဲ့ဒါပြောပါအဲ့ဒီလိုအချင်းချင်း open ဖြစ်မှာအခုခေတ်ကျတော့ဘာခေါ်တော့ transparency ခေါ်တယ် transparency ခေါ်အဲ့ဒီ transparency မရှိဘဲနဲ့တူဦးပေါ်မှာတူဦးယုံကြည်မှု trust မရှိနိုင်ဘူးအသင်းထဲမှာပဲဖြစ်ဖြစ်မိသားစုထဲမှာပဲဖြစ်ဖြစ်မောင်နှမဂျားမှာပဲဖြစ်ဖြစ်ဒီယုတ်တူနဲ့တူဘုံမှာယုံကြည်မှုမရှိဘူးဆိုရင်အတူတူလက်တွဲအလုပ်လုပ်ဖို့သူကခဲရင်တယ်မြတ်စွာဘုရားကဒီကထိန် process ကိုချမှတ်ထားတာအတူနေတောင်းလို့အတူနေတဲ့အခါမှာတူနဲ့တူစကားပြောကြဆိုကြတဲ့အခါမှာဟိုအစင်မချောတာတွေရှိနိုင်တယ်ရှိရင်ဘယ်လိုကင်တွဲရမယ်ဘယ်လိုဖြည့်ရှင်းရမယ်ဆိုရလဲပဲမြတ်စွာဘုရားက we need ဒီစည်းကမ်းအနေနဲ့လည်းပဲ law အနေနဲ့လည်းပဲချမှတ်ထားတယ် law enforcement အနေနဲ့လည်းပဲတန်ဃာတော်တွေကိုအာဏာပေးထားတယ်ဥပဒေအနေနဲ့ရောဥပဒေကိုကင်တွဲတဲ့ law enforcement အနေနဲ့တဖက်ကလည်းပဲဒ ဒီစိတ်ထားတတ်အောင် emotion management မြတ်စွာဘုရားကသင်ပေးတယ်ကထိန်သင်ငန်းဆိုတာကကထိန်ရာသင်ငန်းဆိုတာကသူကတထဲပဲရှိရဒီနေ့သင်ငန်းနေလှူကြတာအခုခေတ်ကြတော့သင်ငန်းတွေကပေါ်လေပေါ်တယ်တကားတွေလည်းပဲပို့ပြီးတော့ဖက်ဆန်ရှိတယ်ဆက်ယုံတွေလည်းရှိတယ်အဲ့ဒါကြောင့်မို့လို့သင်္ကန်းတွေအစုံပေါင်းမြောက်များဆိုတော့ဒါပေမဲ့ဒီဒီထဲမှာသင်္ကန်းတစ်ထည်ပဲယူပြီးတော့ကထိန်ခင်းနေတယ်ကထိန်သင်္ကန်းမြောက်တယ်ကျန်တဲ့ဟာတွေကအယံတွေပဲအဲ့ဒီကထိန်မြောက်တဲ့သင်္ကန်းကိုလက်ခံရရှိတဲ့ယဟန်ကဝိနိသိက္ခာပုတ်၅ခုမြတ်စွာဘုရားကလျှော့ပေးတယ်ဝိနိသိက္ခာပုတ်လျှော့ပေးတယ်ဆိုတာဒါရှားတယ်ဒီဝိနိသိက္ခာပုတ်ဒီစည်းကမ်းကို၄လစာမြတ်စွာဘုရားလျှော့ပေးစုပြီးကတိန်သင်္ကန်းဒီ3လလဲအတူနေတယ် community ထဲမှာသူက survive ဖြစ်တယ် harmonious ဖြစ်အောင်နေနိုင်ခဲ့တယ်3လအပြီးမှာလည်းပဲတန်ခါအများကသူ့ကိုဆောင်းမဖို့ဒီယဟန်ကဖိတ်ချတယ်ကာရဝနိဝါဒရှိတယ် humble ဖြစ်တယ်ပေါ့ငါပညာထက်တယ်ငါဘုံကြီးတယ်ငါဟာကြည့်တယ်ဒီလိုဟာမျိုးတွေမရှိဘဲနဲ့ယိုယိုသေးသေး community ကိုအလေးပေးပြီးတော့ဖိတ်ကြတယ်အဲ့ဒီလိုအဲ့ဒီအင်္ဂါရက်တဲ့နဲ့ကိုက်ညီပြီးတော့ဟိုကထိန်သင်္ကန်းဖြစ်ပေါ်လာတဲ့အချိန်မှာအဲ့ဒီယဟန်ဟာကထိန်သင်္ကန်းကိုလက်ခံနိုင်တဲ့အင်္ဂါရက်နဲ့ပြည့်စုံတယ်ဒါမဲ့ကထိန်သင်္ကန်းဆိုရင်ခုဒီစင်ကာပူကအောက်ဆိုဗုဒ္ဓဝိဟာရကျောင်းမှာတန်ခါ3ပါ4ပါရှိတယ်ဆိုရင်အဲ့ဒီတန်ခါသူတို့ကလာရွေးရတယ်ဒီတထဲဘသူရမှာတော့ဘသူရမှာဒါကလွယ်သေးတယ်ခုခေတ်အနေနဲ့အရင်ခေတ်တုန်းကတော့ရတာတချို့နေရာမှာရတာခြီးပဲရတာအဲ့ဒီခြီးလုံးတွေကိုသင်္ကန်းပြန်ချုပ်ရတယ်သင်္ကန်းချုပ်တာလည်းပဲမြတ်စွာဘုရားကအချိန်အများမယူနဲ့တရက်ပဲယူ24နာရီပဲယူအဲ့ဒါကြောင့်အခုမြန်မာနိုင်ငံမှာအသုံးပြုစကလုံးကမတိုးသင်္ကန်းတဲ့ဘာပြောတာတော့မတိုးသင်္ကန်း24နာရီဆိုမတိုးဘူးပေါ့မတိုးသင်္ကန်းတဲ့ဒါကထိန်ကိုပြောတာကထိန်ရညွန်းတာပစ္စည်းတွေကိုစုဆောင်းတာတော့အဲ့ဒီတလအတွင်းမှာစုဆောင်းတကယ်တမ်းသင်္ကန်းကိုချုပ်တာဆိုးတာအဲ့ဒါကြတော့24နိုင်အတွင်းပြည့်အောင်တော့တယ် point တစ်ပါးတည်းဘယ်လုံးမှမပြီးနိုင်အဲ့ဒါကြောင့်တခြား point တွေအကုန်လုံးဝိုင်းကူရတယ်အဲ့ဒီနေရာမှာအဲ့ဒီသင်္ကန်းငါရချင်မှရမယ်အဲ့ဒီလိုစိတ်ဝင်ပြီးတော့ဝင်မကူဘူးဆိုရင်တီယဟန်အပတ်တဲ့နဲ့တံပေးတယ်မြတ်စွာဘုရားကအများအလုပ် community အလုပ်မှာကတ်ခိုးလို့မရဘူးဒါကြောင့်ဟိုအတို့နိုင်ငံကဘယ်လိုဖြစ်တယ်တို့ပြည်ကဘယ်လိုတို့မြို့ကဘယ်လိုဖြစ်တယ်အဲ့ဒီလိုမေးမယ်ဆိုရင်ဟာတို့မြို့တို့ရွာတို့ပြည်အတွက်ငါဘာလုပ်ပေးပြီးတော့မေးရမယ်အမေရိကန်သမ္မတခဏီဒီမေးဆိုတော့ခုမှမေးတာပြီးခဲ့တဲ့နှစ်50ဆယ်မှမေးတာမြတ်စွာဘုရားကဒီကိစ္စကိုအစိုးရကရတင်ကြပေးတာဒါ community အလုပ်တဲ့အများအလုပ်ခိုးလို့မရအောင်ဟာယဟန်ကဘုန်းတို့တည်းဒီစာသင်ခဲ့တဲ့ကျောင်းတွေတချို့ကျောင်းတွေဆိုရင်တန်းအဖတ်300ကျော်ရှိတယ်400ကျော်ရှိတယ်ခတိနင်္ဂတထဲတည်းဆိုရင်မဲနိုင်တိုင်းကပေါက်တယ်လို့မဟုတ်ဘူးဆိုတော့ဝင်ပြီးတော့ကူညီဖို့အတွက် motivation ရှိချင်မှရှိမှာမရှိဘဲနဲ့ဝင်မလုပ်ဘူးဆိုရင်အဲ့ဒီယဟန်အပြစ်ရှိရဲ့တန်းရှိရဲ့ဘာဖြစ်လို့တော့ဆိုတော့ community အလုပ်ကိုမလေးစားလို့အကောင်လုံးဝင်လောက်ဝင်လောက်လို့တချို့ကမီးမွေးတယ်တချို့ကသင်္ကန်းဆိုးဖို့အတွက်အရေးတွေတိတ်ခောက်ချိုးတယ် တချို့ကသစ်သားပေါင်းတယ်လှုပ်တယ်တချို့ကခြီးတယ်အဲလှမ်းတယ်အဲ့ဒါမျိုးတွေဝိုင်းပြီးတော့လှုပ်ရက24နိုင်တွင်ဒီသင်္ကန်းပြီးတယ်အခုသတိလင်္ကနိုင်ငံမှာကထိန်ကတ်တယ်ဆိုရင်ဒီလိုအပီစီသင်္ကန်းမကတ်ဘူးပိတ်ထဲတထဲဦးကထိန်အလှူတကားကလာပြီးတော့မနဲ့အစောကြီးအာယုံတက်ပြီးခါစားမှာကြောင်းယူလာပြီးတော့လာကတ်တယ်အဲ့ဒီအဘုထေကိုတနေကုန်ဝိုင်းချုပ်ကြတယ်ချုပ်ပြီးတော့ပြီးတဲ့ခါကျမှကထိန်သင်္ကန်းကတ်ကြတယ်တနေ့တည်းနဲ့ပြီးအောင်လောက်ရတဲ့ဟာတွေပေါ့ဒီနောက်ဘတ်ကျရင်ထောင်ချီထောင်ချီမြို့မှာရှိတဲ့ရှမ်းပြည်နယ်ဗုဒ္ဓတက္ကသိုလ်မှာဟိုရကံအဲဟိုတင်ရကံတင်နှန်းချောင်းကအချောင်းသူချောင်းသားတွေဆရာဆရာမတွေအဲ demonstrate လာလုပ်တယ်လက်တွေ့တင်လာလုပ်မှာပေါ့တင်ငန်းလာပြီးတော့ထိုးမှာရက်တယ်နောက်ပြီးတော့အင်းထဲနေပြီးတော့လည်းပဲဒီကြာတင်ငန်းမတိုးတင်ငန်းလာရက်တယ်အဲနှိုးဝင်မှာ5ရက်6ရက်9ရက်အဲ့ဒါရှေးကမြတ်စွာဘုရားခေတ်ကလောက်ခဲ့တဲ့ထုံနှန်းစင်လာတယ်မြင်ရအောင်လို့အဝတ်တထဖြစ်ဖို့အတွက်ဘလောက်ခဲရင်တော့အဲ့ဒီအဝတ်တထဖြစ်ဖို့အတွက်လူဘလောက်လူအင်အားဘလောက်သုံးရတော့မြတ်စွာဘုရားကအဲ့ဒီဟာကိုအကောင်လုံးနားလဲတယ်နားလဲပြီးတော့အကောင်လုံးဝိုင်းလောက်ခိုင်းတယ်ကဲဒီလောက်ထိဝိုင်းလောက်ရတဲ့ဟာဒီကထင်သင်္ကန်းတော့သံဃာပိုင်သင်္ကန်းပဲဒါမဲ့သင်္ကန်းချုပ်ပြီးရင်ယဟန်တွေအကောင်လုံးစီဝေးပြီးတော့ဆုံးဖြတ်ချက်ချတယ်ဒီသင်္ကန်းဘသူရသင့်တော့အဲ့ဒီထက်မှယဟန်တွေဟို application တင်နေတယ်ပေါ့ရှောက်သွားတင်နေတယ်တပည့်တော်သင်္ကန်းဟောင်းနှွမ်းပါတယ်တပည့်တော်ပေးပါဒီလိုရှောက်လာတင်နေတယ်အလိုသင်္ကန်းဟောင်းဝန်းလို့သင်္ကန်းလိုအပ်တဲ့အပါရှိရင်ယဟန်ရှိအလူခံပါဆိုပြီးတော့အကြီးဆုံးမထေကချုံညာတယ်ချုံညာတဲ့အခါမှာယဟန်အပါအတိုင်းက equal right ရှိတယ် you can apply for that piece of rope the rope has to be made okay the process of weeping dying and so it has to be done within 24 hours and one is when the process is ongoing every monk has to participate has to give a hand failing to do that you commit an offense so the Buddha made sure that everybody participate in the community work for the sake of social harmonyThen once the rope is done, all the monks will have to come together and the eldest, the most senior, will declare that, okay, now we have got a piece of rope, new rope, as a community property. Is there anyone who is in need of rope?Please say so. Then everybody has an equal right to ask for that piece of rope. You just apply verbally, okay? My rope, you know, is quite worn out. I think I deserve this. So you can apply for this. Then the community will consider your application. Will look at your rope. If there is no such...needy monk okay for the rope then the first one has the most senior one has the right to have it if he doesn't take it then the second one if he doesn't take it then the third one and it goes like that the rise of seniority comes but the first was based on utilitarian philosophy is based on the needThe right of seniority is only secondary. say if there are two monks, okay, who both are in need of a new piece of rope, but only one of them will have this, what will you do to keep the harmony of the society? One is going to be upset because he doesn't get it. So the Buddha says, once you have got that, you perform proper procedure to use this new rope. And then you ask all other monks to rejoice in your receiving of this rope, to rejoice with you, to rejoice in the new rope that you have just received. So the monk who has received the new rope will inform all other monks in the assembly, Venerable Sir, I have got this piece of rope. I have performed due process, due procedure of the katina. Please rejoice in it. And then all other monks individually, they will have to pronounce that they rejoice in this, they approve this. Mudita, to rejoice in this. If you don't do this joyful announcement, this is mudita. We call this katayanumorana in Burmese. This is rejoicing in the new katina. If you don't do this, you commit an offense. This is the only place in the Buddhist teaching where the Buddha say it's a punishment if you don't rejoice. If you don't rejoice in somebody else's fortune, it's an offense. In other places, it's just meditation. Here, it's more than meditation. It's a law. It's a requirement that you have to follow. Katayin anu modana to ayeji. Katayin tingan pilo yuide kama. Yahan tapa yang tuan asin. Mijin nate. Miyara hone yahan or ya. Mijin nate say pichin pime. Anghe re say pichin pime. Wone re say pichin pime. Etilu pite su ye. Community harmony to makamu. Amyani nyu ye to makamu. The chain ho in the chain. Eti. One day they say, Machina they say, Manalu they say, Eddie say they are, Paula Vido, a chinchin, Kapja Yapja, looked at table. Destructive actions, Rapsipet. Eddie Lumapi, our Miss of Yaka. Tinga Yada Yahanga, Tinga Yada Town. Jenya Pihin, Jana Yahandia, Wom Yau Party, and Modern Apia Party, Surahau, Pasakani, Topo, Pio Bido, Shout Hari, a debut Hari. Moody Damapibu, Michel Boo, so in, Diahan Abatene, Tassinaji, a Pishi. Ludia Gonsara, who go out, Womadan, and who so in. ကိုပါလောက်တာတော့သူ့အကြောင်းအတင်းပြောတယ်အတင်းပြောရဆိုရင်အချင်းချင်းညီညီရေးထိခိုက်တယ်အဲ့ဒီလိုမဖြစ်အောင်မြတ်စွာဘုရားကတပါးကသင်္ကန်းရပြီဆိုရင်ဇန်နဲ့ရဟန်းတွေကတပါးစီတပါးစီကအရှင်ပြသင်္ကန်းရတာကထင်းသင်္ကန်းရတော့တပြီးတော့ကဝုံးမြဝန်းတာရှိပါတယ်ဒါတို့ခေါ်ပါတယ် သင်္ကန်းရတဲ့ယဟံကအထဒံဗန္တိတံဃာသကတိနန္ဒမိကောကတိနထာရောအနုမောဒထတပိတော့ကတိသင်္ကန်းရပြီပါပြီဝိနီးနဲ့အညီကတိသင်္ကန်းခင်းပြီပါပြီအနုမောဒနာပြုပါ ကျန်တဲ့ယဟန်တွေကတပါးစီတပါးစီပြန်ပြီးတော့ကြုံညာတယ်အထထံဗန္ဒီတန်ကတဂတိနံဓမ္မီကိုဂတိနတဟာရောအနုမောဓာမိသံဃာရောရှင်သူမြတ်များဝိနီစီကံနဲ့အညီကထင်သင်္ကန်းကိစ္စပြည့်စည်ပါပြီဒီအတွက်တပည့်တို့ဝမ်းမြောက်ဝမ်းသာကြည်ကြည်နက်နက်ရှိပါတယ်အဲ့ဒီလိုမပြောဘူးဆိုရင်အဖြစ်ရှိတယ်ပြစ်ဒဏ်ရှိအဲ့ဒီလိုသင်္ကန်းတော့မရဘူးကိုကဝမ်းမြောက်ဝမ်းသာဖြစ်တယ်အဲ့ဒီလိုလုပ်တယ်ဆိုရင်တော့ဒီပီတိဖြစ်တယ်လို့ကိုကကြုံညာတယ်ဆိုမြတ်စွာဘုရားကဝိနည်းသိက္ခာပုဒ်၅ခုတခါထပ်လျှော့ပေးပြန်လွယ်လွယ်ကူကူသွားလာနိုင်တယ်အဲ့ဒီလိုဟာမျိုးကိုလေးလာစားဒီဟာဒီအားလုံးကိုမြတ်စွာဘုရားကကဲအများနဲ့နေတဲ့အခါမှာမောင်နှမချင်းချင်းထောင်မှာတားနဲ့သားသမီးနဲ့မိဘတော်မှာစကားများတဲ့အခါရှိတယ်။အဲ့ဒီဟာမျိုးဆိုရင် reconciliation ဘယ်လိုပြန်လုပ်ရမှာလဲ။ reconciliation ရင်ကြားပြန်စီတာ။အဲ့ဒီဟာလုပ်ရတယ်။တစ်ဖက်ကတော့ဥပဒေတွေရှိတယ်။တစ်ဖက်ကတော့ fair distribution ဆိုတာညီတူညီမျှပြည်စည်းတွေခွဲဝေတဲ့ဟာရှိတယ်။နောက်တစ်ခုက emotion management မုဒိတာနဲ့သုံးခု။တစ်ခုကဥပဒေနဲ့ဥပဒေနဲ့အကောင်လုံးဒီအပြုမှုတွေတူဦးပေါ်မှာတူလေးလေးစားစားရှိအောင်ညီညီမျှမျှရှိအောင်ဥပဒေတွေပြဋ္ဌာန်းထားပြီတပတ်ကဥပဒေအားကိုအသုံးပြုတယ်ဆို social harmony ရှိဖို့တယ်နောက်တစ်ခုက fair distributionဒါကတော့စီးပွားရေးနဲ့ပတ်သက်တာပေါ့လူလောကအနေနဲ့ပြောရင်ရှိတဲ့ resources ရှိတဲ့အရင်းအမြစ်တွေကိုမြန်မြန်ထထအသုံးပြုပါ။အော်ဟိုဘက်အိမ်ကတော့မိတွေလင်းနေတာပဲ။ဟိုခြံထဲမှာလည်းမိလင်းတယ်အိမ်ထဲမှာလည်းနေရာတိုင်းမှာမိလင်းတယ်။ဘေးကအိမ်ကမှောင်နေတယ်ဆိုရင်ဒီနေ့အိမ်ဘလို့မတည့်နိုင်ဘူး။ဟိုဘက်အိမ်ကကား3 4စီးရှိတယ်ဒီဘက်အိမ်ကတော့ဘတ်စကားလမ်းဟိုအဝေးလျှောက်ပြီးမှဘတ်စကားသွားစီးရတယ်ဆိုရင်ဒီနေအိမ်ဘယ်လိုမှသဟစာတော့မဖြစ်နိုင်ဘူး။ဘာဖြစ်လို့တော့ဆိုတော့ fair distribution system မရှိလို့နံပါတ်1နံပါတ်3ညတော့အဲ့ဒီစနစ်တွေဘလောက်ပဲကောင်းကောင်းလူသားရဲ့နှလုံးသားကိုယ်နိုင်ကိုယ်ကတရားမရှိဘူး emotion management မရှိဘူးဆိုရင်မုဒိတာမရှိဘူးကောင်းတာမမြင်တတ်ဘူးကောင်းတာမမြင်တတ်ဘူးကိုယ့်အတွက်လည်းဝမ်းမသာတတ်ဘူးသူများအတွက်လည်းဝမ်းမသာတတ်ဘူးကောင်းတာမမြင်တတ်ဘူးဆိုရင်စနစ်ဘလောက်ပဲကောင်းကောင်းစနစ်အသုံးပြုတဲ့လူကမကောင်းဘူးဆိုရင်လည်း social harmony မရနိုင်ပါဘူးဒါကြောင့်ကထိန်ကလူသားတွေကိုနော်ဒီအထူးဖြင့်ဗုဒ္ဓဘာသာဝင်တွေကိုဘာသင်ခန်းစာတွေဘင်ဘာတရားတွေပေးတုံဆိုတော့ရှိတဲ့ resources မျှပြီးတော့သုံးရပါတယ်ကိုကပိုက်ဆံရှိလို့မြို့ထဲမှာရောင်းတဲ့ဆံအကောင်လုံးကိုကဝယ်ထားလိုက်တယ်ကျန်တဲ့လူတွေဝယ်စားဖို့မရှိတော့ဒါဆိုရင် fair မဖြစ်ဘူး distribution မှာနစ်နာတယ်စုပ်ပူမှုဖြစ်နေတယ်စုပ်ပူမှုဖြစ်နေကိုကပိုက်ဆံတတ်နိုင်လို့အမြေတဲ့အကောင်လုံးရှောက်ဝယ်ထားလိုက်တယ်ကျန်တဲ့လူတွေကဟိုထိုင်းနိုင်ငံဒီတချို့တော့ဟုတ်ခရိုင်ထဲမှာရှိတယ်ဒီပိုက်ဆံရှိတဲ့လူဟာမြေတွေလိုက်ပွဲတယ်အဲနောက်ပြီးတော့ပိုက်ဆံမရှိတဲ့လူတွေကိုပိုက်ဆံအကျွေးပိုက်ဆံဒီအတိုးပေးစားတယ်ပေါ့အတိုးမြန်ပေးစားတယ်မဆက်နိုင်မှုဆိုရင်ညှေယူတယ် အတိုးလဲပေးပတ်စံအတိုးလဲပေးစားတယ်နောက်သူတို့ဒီပတ်စံရင်ချီုံနေမခဘူးကားလဲပဲကားလဲဝယ်စီးပါဘာမှဟိုတောင်းပေးမယ်ပေးစံမလို့ဘူးနောက်မှပေးပါစဖြည်းချင်းစံကလေးဟိုတစည်းထုတ်ပါဒီလိုနဲ့ဟိုဟိုအိမ်အကျွေးတွေတင်သွားတယ်နောက်ပိုင်းကျတော့သူ့အိမ်ကဒီဒီသူ့မြေသူ့မြေပေါင်လဲရတယ်ပေးလဲရတယ်သူသားသမီးခဲ့ကြတော့နေစံမြေမရှိတော့အိမ်မရှိတော့အဲ့ဒီလိုဟာမျိုးဒီကျေးလက်ဒေသတွေမှာအများကြီးရှိတယ်လက်အဲ့ဒီလိုဖြစ်တဲ့ဆိုရင်ရေရှိမှာ social harmony ဆိုတာကခဲရင်တယ်ဖြစ်ဖို့ခဲတယ်တစ်ချိန်မဟုတ်ရင်တစ်ချိန်သူက explode ဖြစ်မှာဒါကြောင့်ကထိန်ကပေးတဲ့တရားတော်ကိုပြန်ပြီးတော့အချင်းချုပ်ရတယ်ဆိုရင်ဒီရှိတဲ့အရင်နှစ်အရင်မြစ်တွေ resources တွေမျှဝေစားပါမျှဝေသုံးပါအဲ့ဒီမျှဝေတဲ့နေရာမှာနံပါတ်1ဥပဒေနဲ့ဥပဒေပြုပြီးတော့ပြင်မြောက်အောင်လုပ်ပါနံပါတ်2အဲ့ဒီစီးပွားရေး policy ချမှတ်တဲ့နေရာမှာမိသားစုဆိုရင်မိသားစုအလျောက်မောင်နှမဆိုရင်မောင်နှမအလျောက်အသင်းဆိုရင်အသင်းလျောက်မြို့ဆိုရင်မြို့လျောက်အဲ့ဒီလိုမျှတာတဲ့မျှဝေခြင်းစနစ် distribution စနစ်လောက်ပါတယ်နံပါတ်2နံပါတ်3ကအဲ့ဒီနေရာတွေမကဘူးလူတွေရဲ့နှလုံးသားကိုပါအဆင့်မြင့်အောင်ကောင်းတာမြင်နေဆိုရင်ကောင်းတာဘယ်သူပဲကောင်းကောင်းဝန်တာတက်အောင်လုပ်ပါမူရိဒာဖြစ်အောင်လုပ်ပါဒါကြောင့်ဒီနေ့ကထိန်နုမောဒနာဆိုတဲ့စကားလုံးနဲ့မှတ်မိအောင်ကြိုးစားပါကထိန်ဖြစ်ရင်အနုမောဒနာလုပ်ရတယ်အနုမောဒနာဘာကြောင့်နုမောဒနာလုပ်ရတာတုံးဆိုတော့ဒီကထိန်က distribution စနစ်တစ်ခုဖြစ်ပါတယ်ပစ္စည်းတစ်ခုကိုမျှဝေပေးတဲ့စနစ်တစ်ခုဖြစ်ပါတယ်ဒီစနစ်ကျင့်သုံးတဲ့အခါမှာကိုကရတဲ့ပုံကိုပဲဖြစ်ဖြစ်မရတဲ့ပုံကိုဖြစ်ဖြစ်ကိုကဝန်သာနိုင်တဲ့စိတ်ထားမျိုးအဆင့်မြင့်တဲ့စိတ်ထားမျိုးထားနိုင်ရမယ်တဲ့ထားနိုင်အောင် emotion management မူတည်တာဘွားများကြပါဘွားများနိုင်ရမယ်တဲ့ဘွားများပြီးတော့မြတ်စွာဘုရားညွှန်မှန်းတဲ့ညွှန်မှန်းထားတဲ့အတိုင်းမက်ခင်ရှိပါတရားတော်ကိုကိုယ်စီကိုယ်မှာကျင့်ချံကျင့်သုံးပြီးတော့ယခုဘဝမှာတည်းငြိမ်းချမ်းရငြိမ်းချမ်းကြောင်းအကျင့်ကောင်းများလင်းမြန်စွာလွယ်ကူစွာထီရောက်စွာကျင့်ချံကြိုးကုပ်အားထုတ်နိုင်ကြပါစေ
word of thanks on behalf of the committee management of the Oxford Academy.